ဘင်္ဂလားဒေ့ရှ်မှာခိုလုံနေကြတဲ့ရင်းညာဒုက္ခသည်တွေကပထမအထုပ်ကိုဒီလလေပိုင်းမှာစပြီးတော့နေရက်ပြန်ပို့တော့မဲ့ကိစ္စပေါ်မှာချက်ချင်းရပ်ဆိုင်းထားဖို့နိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ HRW ကတိုက်တွန်းလိုက်ပါတယ်ဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်လို့နိုင်ငံတကာနဲ့လူအခွင့်အရေးအဖွဲ့တွေကစိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲ HRW အဖွဲ့ရဲ့တောင်းဆိုချက်ပေါ်လာတာဖြစ်ပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းတဲ့နန်းလောင်ကပြောပြပေးပါအောင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်လောက်အောင်မြန်မာနိုင်ငံဘက်မှအဆင်သင့်မဖြစ်သေးတဲ့အတွက်အစီအစဉ်ကိုချက်ချင်းဆိုင်းငံ့ထားဖို့ HRW ကတောင်းဆိုလိုက်တာပါအထူးသဖြင့်ဒုက္ခသည်တွေရဲ့လုံခြုံရေးနဲ့အခြေခံအခွင့်အရေးတွေကိုအမှတ်မခံနိုင်သေးတဲ့အတွက်နေရပြန်ရေးအစီအစဉ်တွေမစတင်နေဘူးလို့ HRW ရဲ့ဒုက္ခသည်များအခွင့်အရေးဆိုင်ရာညွှန်ကြားရေးမှူး Bill Frelick က VOA ကိုပြောခဲ့တာပါ
Well, the main concerns are that the fundamental conditions for return have not been met. And those...
ဒုက္ခသည်တွေလက်ခံရေးအတွက်အခြေခံလိုအပ်ချက်တွေကိုတော့မြန်မာစုဘက်ကလုပ်ပေးထားတာမရှိသေးပါဘူး။ဒုက္ခသည်တွေနေရပြန်တဲ့အခါလုံခြုံမှုရှိဖို့လွတ်လပ်စွာသွားလာခွင့်သူတို့ရဲ့အခွင့်အရေးတွေကိုလေးစားလိုက်နာတာမျိုးတွေဖြစ်လာဖို့ဆိုတော့သူတို့ကိုမြန်မာနိုင်ငံသားအဖြစ်အသိအမှတ်ပြုပေးတာကနေစတင်ရမှာပါ။ဒီလိုလုပ်ပေးမှလည်းဒုက္ခသည်တွေနေရပြန်နိုင်ကြမှာဖြစ်ပါတယ်။ဒုက္ခသည်တွေလုံလုံချုံချုံနဲ့နေရပြန်နေရေးမြန်မာစုက80ရှောင်းမဲ့လမ်းကအရှိရှိနေပါသေးတယ်
။ပြီးခဲ့တဲ့နှစ်ထဲရခိုင်မြောက်ပိုင်းကပဋိပက္ခတွေကနေထွက်ပြေးပြီးတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်9000ကျော်ထဲကပထမအတုပ်အဖြစ်လူ2000ကျော်ကိုနိုဝင်ဘာလလယ်မှာစပြီးတော့အတုပ်ခွဲပြီးနေရပြန်မဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိသူတွေဒီသတင်းမှထင်မှာပဲသဘောတူထားကြတာပါ။ဒါပေမဲ့လည်းဒီအစီအစဉ်မှာဒုက္ခသည်တွေရဲ့သဘောဆန္ဒတွေကုလသမဂ္ဂလိုတာဝန်ရှိတဲ့အဖွဲ့အစည်းတွေနဲ့တိုင်ပင်မှုမရှိခဲ့ဘူးလို့လည်း Mr. Frelick ကပြောပါတယ
်။ The UN High Commissioner for Refugees, which has a mandate to protect refugees, was not consulted on the names that were provided to the government of Myanmar and
မြန်မာစိုးရပြည်ပူတဲ့ဒုက္ခသည်တွေရဲ့နာမည်စင်ပြုစုတဲ့အခါမှာလည်း UNHCR ကိုခေါ်ယူတိုင်ပင်တာတွေမရှိပါဘူး။ထာနေပြန်ပို့ရေးလုပ်ငန်းတွေအရင်စလိုလုပ်ဖို့မလိုတဲ့အတွက်ဒီကိစ္စကိုအသေးချာသတိနဲ့လောက်ကန်ရမယ်ဆိုပြီးတော့လည်း UNHCR ကပြောပါတယ်။နောက်ပြီးမြန်မာနိုင်ငံတွင်းကအခြေအနေတွေကလည်းဒုက္ခသည်တွေပြန်နိုင်လောက်အောင်စိတ်ချတဲ့အနေအထားမရှိသေးဘူးဆိုပြီး UNHCR ကလည်းပြောထားပါတယ
်။မြန်မာအစိုးရကတော့ Rohingya ဆိုတဲ့နာမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားဘဲဒုက္ခသည်တွေကိုပြန်လည်လက်ခံမှာဖြစ်ကြောင်းနဲ့လက်ခံဖို့လည်းအဆင်သင့်ရှိကြောင်းပြောဆိုထားတာပါ။ဒါပေမဲ့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကတော့ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိလုံလုံခြုံခြုံနဲ့နေရပြန်နိုင်တဲ့အခြေအနေတွေဖန်တီးဖို့တိုက်တွန်းထားပါတယ်။အမေရိကန်နိုင်ငံခြားရေးဌာနဒုတိယပြောခွင့်ရရောဘတ်ပလာဒီနိုကတော့ဘေးဒုက္ခရော့ပါတက်တာစေဖို့ပဋိပက္ခအကြမ်းဖက်မှုနဲ့နှိပ်စက်ညှဉ်းပန်းမှုအခြေခံအကြောင်းရင်းတွေကိုကင်တွယ်ဖြည့်ရှင်းမှုဆရာတွေကိုအဓိကအယုံစိုက်ထားတယ်လို့နေရပြန်ဖို့ရဲ့အစီအစဉ်တွေကိုလည်းအမေရိကန်ကစောင့်ကြည့်နေကြောင်းပြောဆိုထားပါတယ်ရှင်။